ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံကဝင်ရောက်ဆော့ဆမှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အမေရိကန်ထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ပြီးတော့ကြော်တာပွဲနေ့မှာထုတ်ပြန်မယ်လို့အမေရိကန်တရားဝင်ဌာနကကြေညာပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့22လကြာစုံစမ်းစစ်ဆေးမှုကိုအသေးစိတ်သိချင်လို့အမေရိကန်ပြည်သူတွေကစောင့်နေကြရဆိုပေမဲ့လည်း2016ခုနှစ်ရွေးကောက်ပွဲကာလအတွင်းသူ့အနေနဲ့မှားရွေးတဲ့လောက်ရတဲ့နဲ့ဆက်ဆက်တာတွေရှိနေခဲ့ဘူးဆိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေတုန်းကပဲထပ်ပြီးတော့ပြောခဲ့ပါလေရွေးကောက်ပွဲကာလမှာဝင်ရောက်နှောက်ယှက်မှုတွေဆက်ဖက်မှုတွေမရှိဘူးလို့သူ့ဆောင်ရမ်းစစ်ဆေးမှုရောဘတ်မူလာကရောနိုင်ငံတော်ရှေ့နေချုပ်ဝီလျံဘောကပါပြောထားဝေးဖြစ်တယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေဆက်နေတုန်းကရေးသားဖော်ပြပါလေ